မြန်မာနိုင်ငံမှာဆက်အာငါတင်ထားတဲ့ပေါ်ပြည်သူတွေကပုံစံမျိုးစုံနဲ့ဆက်ပြီးကန့်ကွက်နေတာကိုတပ်ကပြစ်ခတ်နှိမ်နင်းနေတဲ့အချိန်မှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်အင်မတန်စိတ်ပူပန်ဆိုရင်လည်းတရုတ်နဲ့ရုရှားနိုင်ငံသားဝင်ကြီးများတွေ့ဆုံဆွေးနွေးခြင်းမှာပြောကြားခဲ့ကြပါတယ်။တရုတ်နိုင်ငံသားဝင်ကြီးဝန်ယီနဲ့ရုရှားနိုင်ငံသားဝင်ကြီးဆာဂီလက်ဖရော့ဖ်တို့တရုတ်နိုင်ငံဂွီလေးမြို့မှာမနေ့လုံးကတွေ့ဆုံမှုအတွင်းခုလိုပြောခဲ့ကြတာပါ။နောက်ထပ်ပဋိပက္ခတွေသွေးထွက်တန်ရုံမှုတွေကိုရှောင်ရှားနိုင်ဖို့အတွက်မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့တွေအားလုံးအနေနဲ့ဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွေကနေနိုင်ငံရေးအခြေရှာတဲ့နီးလန်းကိုတရုတ်နဲ့ရုရှားကထောက်ခံတယ်လို့တွေးဆုံပေးအပြီးနိုင်ငံသားဝင်ကြီးမြောက်ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖြိပနိုင်ငံတွေကမြန်မာနိုင်ငံပြည်ထနာကိုခုတုံးလုပ်ပြီးသူတို့အကျိုးမြတ်အတွက်အခွင့်အရေးမယူနိုင်အောင်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လုပ်သွားနိုင်ဖို့အတွက်မြန်မာနိုင်ငံတဲကတက်ဆိုင်တဲ့အဖွဲ့အားလုံးဆွေးနွေးညှိနှိုင်းပြီးနိုင်ငံရေးအခြေရှာရေးအတွက်ကိုတရုတ်နိုင်ငံသားဝင်ကြီးဝန်ယီနဲ့ရုရှားနိုင်ငံသားဝင်ကြီးလက်ဖရော့ဖ်တို့ဆွေးနွေးချိန်မှာသဘောတူပြောကြားခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီရဲနဲ့စစ်တပ်ကဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာကြောင့်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်တာဝန်နဲ့ဒုတိယပြည်ထောင်ရေးဝန်ကြီးတာဝန်ယူထားသူဒုတိယဗိုလ်ချုပ်ကြီးတန်းဟိုင်းစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်စိုးအပြင်ရန်ကုန်မြို့ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းနေတဲ့တပ်မ89နဲ့မန္တလေးကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတဲ့တပ်မ33တို့ကိုအမေရိကန်အစိုးရကမနေ့ကပဲတန်းခတ်အရေးယူခဲ့ပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့အရေးယူတန်းခတ်ချက်အရတန်းခတ်လိုက်သူတွေနဲ့သူတို့နဲ့ပတ်သက်နေတဲ့လုပ်ငန်းတွေပိုင်ဆိုင်မှုတွေအားလုံးကိုအမေရိကန်ဗဏ္ဍာရေးဌာနကထိန်းချုပ်ပိတ်ပင်လိုက်တာပါ။ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်တွေကတေးစီလောက်အောင်အကြမ်းဖက်နေမှုကိုရပ်ကိုရပ်ရမယ်လို့နိုင်ငံသားပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာညွှန်ကြားရေးမှူးအန်ဒရီယာဂက်ဂီကထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဆီယနာတိမ်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ထိခိုက်အောင်လုပ်နေတယ်လို့ကုလသမဂ္ဂကလည်းပြောကြားခဲ့ပါတယ်
။ The team is also very concerned over further efforts to undermine freedom of expression with increased pressure on independent media outlets.
မြန်မာနိုင်ငံမှာဗန်လိုက်မှုကင်းတဲ့သတင်းဌာနတွေအပေါ်ဖိအားတွေတိုးပြနေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိခိုက်အောင်ဆက်လုပ်နေတဲ့အပေါ်မြန်မာနိုင်ငံတဲကကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးကစိုးရိမ်နေတယ်လို့ကုလသမဂ္ဂအတွင်းဟူချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟာကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါလောလောဆယ်အထိဖမ်းဆီးခံရတဲ့သတင်းထောက်40ထဲမှနေရှိတယ်လို့သူကပြောပါတယ်ဆစ်အာနာတင်ခဲ့တဲ့ဖေဗရူလာတရနေ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူတွေတေဆုံနေတာကိုမြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေကအင်မတန်စိုးရိမ်နေကြောင်းနဲ့ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်စစ်တပ်ကအင်အားသုံးနှိမ်နင်းနေတာရပ်ဖို့ဆက်ပြီးတောင်းဆိုကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွေ့ရေးမှူးချုပ်ရဲ့ဒုတိယပြောခွင့်ရကပြောကြားခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးရုံးရဲ့စည်းရင်းအရာလုံခြုံရေးမြေလက်ချက်နဲ့တည်ဆုံးခဲ့တဲ့အရသားဟာ224ယောက်ထံမင်းရှိနေပေမဲ့တကယ်တည်ဆုံးတဲ့အရေးအတွက်ဟာ250ထက်ကျော်နိုင်တယ်လို့ယုံကြည်ထားကြောင်းလည်းကုလသမဂ္ဂကပြောကြားခဲ့ပါတယ်။ EU ဥရောပသမဂ္ဂကတော့စစ်တပ်ရဲ့လက်ချက်နဲ့တည်ဆုံးသူဟာ250ကျော်ပြီလို့ပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဆိုးလာနေတာစိတ်မကောင်းစရာပဲလို့ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကပြောကြားခဲ့ပါတယ်။
On Myanmar, we took stock of the situation in the country, which sadly continues to deteriorate dramatically following the military coup.
မြန်မာနိုင်ငံကအခြေအနေတွေကို EU ကစောင့်ကြည့်မှတ်တမ်းတင်နေပါတယ်။ဆီယနာတင်ခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေပိုပြီးယိုယွင်းလာနေတာစိတ်မကောင်းဖြစ်စရာပါ။ဆန္ဒပြသူတွေကိုစစ်တပ်ကစစ်မြေကြီးမှာတုံးတဲ့လက်နက်တွေတုံးပစ်ခတ်မှုကြောင့်တေဆုံးသူ250ထက်မနည်းရှိနေပါပြီ။ဆက်လက်ဖိနှိပ်မှုတွေမှာတာဝန်ရှိသူ71ယောက်ကို EU ကတန်ခတ်အရေးယူခဲ့တယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကပြောကြားခဲ့တာဖြစ်ပါတယ်။မတ်လ22ရက်တနင်္လာနေ့ကတန်ခတ်ပိတ်ဆို့ခဲ့သူ71ယောက်ထဲမှာဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပြင်ဆရာနာတိမ့်မှုမှာတာဝန်ရှိတဲ့ဒုတမတော်ဦးမြင့်ဆွေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးအာနာသိန်းနားဆကကောင်စီထဲမှာပါဝင်တဲ့စစ်တပ်အကြီးအကဲတွေပါဝင်ပါတယ်။အခုလိုမျိုးနိုင်ငံတကာကဖိအားပေးနေချိန်မှာပဲစစ်တပ်ကပြည်သူတွေပေါ်ပြစ်ခတ်မှုတွေကိုဆက်ပြီးလုပ်နေပါတယ်။ဒီနေ့ပဲမန္တလေးမြို့မှာတပ်တွေပြစ်ခတ်လို့တေဆုံးသူ၄ယောက်ရှိပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။တေဆုံးသူတယောက်ဆိုရင်အသက်9နှစ်အရွယ်မိန်းကလေးငယ်ဖြစ်ပါတယ်။မန္တလေးမှာဒီအပိုင်းအတွင်းပြစ်ခတ်ခံရလို့တေဆုံးသူတွေထဲမှာအခုလိုမျိုးအသက်18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။အသက်20ကျော်လူငယ်တွေလည်းအများအပြားပါဝင်ပါတယ်။မန္တလေးမြရေနန္ဒာအိယာကလူနေအိမ်တွေကိုတင်းနှံနေကပြစ်ခတ်မှုအတွင်းမှာတနက်ထိမှတည်ဆုံးခဲ့တဲ့အသက်14နှစ်အရွယ်ကိုထွန်းထွန်းအောင်ရဲ့အတုပအခမ်းအနားကိုတော့ဒီကနေ့ပြုလုပ်ပါရစေ။ ကိုထွန်းအောင်ရဲ့မိခင်နဲ့ကြံရစ်သူမိသားစုရဲ့ပူဆွေးငိုကြွေးနေတဲ့အတန်းမျိုးဖြစ်ပါတယ်သူရဲ့အကိုဖြစ်သူကလည်းဝမ်းနဲ့နေတဲ့ကြားကပဲအခုလိုပြောကြားခဲ့ပါတယ
်ကျွန်တော်တို့ရေတော့မအောင်ချမ်းပြီးတိုင်ပွဲဝင်ကြမယ်ဒီမှာဝမ်းနဲ့ဝမ်းနဲ့ဒီလိုနေလို့
မြယုန်နန္ဒာတံပိုးနဲ့အင်ညာမှာမနေတော့ကပြစ်ခတ်မှုအတွင်းတည်ဆုံခဲ့တဲ့အသက်14နှစ်အရွယ်ကိုထွန်းအောင်ရဲ့အကိုဖြစ်ပါတယ်အခုလိုမျိုးဒီစစ်အာဏာသိမ်းထားသူတွေကနှိမ်နင်းနေပေမဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြရှုတ်ရှားမှုတွေကိုလည်းပြည်သူတွေကဆက်လုံနေကြပါတယ်ရန်ကုန်မြို့မှာဆိုရင်မနေ့အာယုံတက်ချိန်မရောက်ခင်တည်းကအာယုံဥတပိတ်ကိုလှုပ်ခဲကြပါတယ်မန္တလေးမြို့မှာဆိုလည်းဒီကနေ့မနေ့ပိုင်းတွေကတန်ခါတမကတပိတ်ညောင်တပိတ်အပောင်ရင်တပိတ်စစ်ကြောင်းတွေလမ်းလျှောက်ထိတဲ့ဆန္ဒပြခဲ့ကြပါတယ်တက်ရအမြောက်အများတက်ဆွဲပြီးတော့နှိမ်နှင်းနေတဲ့မုံရွာမျိုးမှာလည်းဒီကနေ့ထောင်ထဲချီတဲ့ပြည်သူတွေဟာလမ်းပေါ်ထွက်ပြီးဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းတောင်ကြီးကျွန်းလမိထီလရေဦးရေစကြိုးပဲခူးစတဲ့မျိုးတွေမှာလည်းဒီအာယုံဥတပိတ်အပြင်ပုံစံမျိုးစုံနဲ့ဒီဆရာနာရှင်စနစ်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုလုပ်ခဲ့ကြပါတယ်နေ့စဉ်မပြတ်ဆန္ဒပြပွဲတွေရှိနေတဲ့တဝဲမြို့မှာဆိုရင်လေဒီနေ့အမြောက်အများလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပ
ါဘေးတို့အိမ်သာပျော်ရွှင်နေတာ
ဘေးတို့အိမ်သာပျော်ရွှင်နေတာဘေးတ
ို့အိမ်သာပျော်ရွှင်နေတာ
ဘေးတို့အိမ်သာပျော်ရွှင်နေတာ
ဒီနေ့ဒီနေ့ငယ်မခံတော့
ဘေးတို့အိမ်သာပျော်ရွှင်နေတာ
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 အနာယူကိုဘာပြောချင်လဲ
ခုလိုတဝဲမြို့မှာထိတဲ့ဆန္ဒပြသူတွေအပြင်ကျွေးကြော်စာသားတွေပါတဲ့ဆိုင်းပုတ်တွေပါတဲ့ cycle တွေတန်းစီမောင်းနေပြီးတော့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်။ဘိတ်ပသိမ်မျိုးတွေမှာလည်းလူမဲ့တပိတ်ပွဲတွေကိုလှုပ်ခဲ့ကြပါတယ်။တခါဒီနိုင်ငံတော်တာဝန်ဒေါက်ဆန်းစုကြည်ကို American Dollar 6သိန်းနဲ့ Academy ရွှေ9ပိတ်တာပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖျော်မြင့်သိန်းရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုအာဏာသိမ်းထားတဲ့အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမှာဒီနေ့ပြသပါတယ်။ပရဟိတအဖွဲ့ဖြစ်တဲ့ Docking G Foundation အတွက်အိမ်ချမ်းပြေငှားရမှုကိစ္စတွေသူ့အနေနဲ့ဆောင်ရွက်ပေးခဲ့တယ်လို့ရွှေဒေါ်လာအဝတ်အထည်အစားအသောက်တွေကိုလည်းသူ့ကိုယ်တိုင်ဒေါက်ဆန်းစုကြည်ကိုပေးခဲ့တယ်လို့ဆိုထားပါတယ်။ဗီဒီယိုအရေးအသွေးကြောင့်ဒီပြသတဲ့ဗီဒီယိုနဲ့အတန်ဟာတကယ်အစ်အမှန်မဟုတ်ဖုံးဖုတ်ဆိုတာကိုလည်းမေးခွန်းထုတ်မှုတွေရှိနေပါတယ်ရှင်။